မြန်မာနိုင်ငံကလက်နက်ကန်ပြဖက်တွေပေါ်ပေါက်နေတဲ့ကြားပြည်နယ်မှာအမျိုးသမီးနဲ့ကလေးတွေပါဝင်လူ40နီးပါးတပ်ဖြတ်မိရှုခံရပြီးတဲ့နောက်ဒေသခံဝန်ထမ်းနှစ်ဦးပျောက်ဆုံးနေတဲ့အကြောင်းနိုင်ငံတကာပြည်ထောင်စုအဖွဲ့အစည်းတစ်ခုဖြစ်တဲ့ Save the Children ဖွဲ့ကပြောလိုက်ပါတယ်လူ38ယောက်ထက်မနည်းသေဆုံးရတဲ့ဖြစ်ရပ်ပေါ်ပြစ်တင်ရှုတ်ချကြောင်းလဲစနေနေ့မှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြခဲ့တာပါအခင်ဖြစ်ခဲ့တဲ့ဒေသတွေမှာစံနာမှုလုပ်ငန်းတွေလုပ်ကိုင်ပြီးအားလည်းရင်ပြန်လာတဲ့ဝန်ထမ်းတွေရောပျောက်ဆုံးနေတယ်လို့လည်းပြောပါတယ်သူတို့လိုက်ပါလာတဲ့ကားကလည်းတက်ခိုက်ပြီးမိရှုခံရတယ်လို့ဆိုပါတယ်ပရုစုမျိုးနဲ့မိုးစုရွာနီးမှာတကြီးရွယ်ဦးတွေမိမတွေနဲ့ကလေးတွေပါဝင်အိုးရင်ဆုံးခွာထွက်ပြေးသူတွေကိုစစ်တပ်ကတပ်ဖြတ်ပြီးမိရှုတဲ့အကြောင်းဒေသခံအနေနဲ့ဒေသခံလူခွေရေးအဖွဲ့တွေကပြောဆိုထားကြပါတယ်စစ်ကောင်စီကတော့ပရုစုမျိုးနဲ့မှာလွန်ကျွေးဆောင်နေတဲ့တပ်ဖွဲ့တွေကိုတန်းတန်းလက်နက်ကန် KMPP နဲ့ PDF လက်နက်ကန်တွေကစတင်တက်ခတ်လို့ပြစ်ခတ်ဖမ်းဆီးခဲ့ရတယ်လို့သတင်းထုတ်ပြန်ထားတာပါဒါပေမဲ့ထိခိုက်သေဆုံးမှုဖမ်းဆီးမှုနဲ့မိလောင်သေဆုံးနေတဲ့အလောင်းတွေနဲ့ပတ်သက်လို့ပြောဆိုတာတော့မရှိပါဘူး Save the Children ဖွဲ့ရဲ့အမှုဆောင်ရရှိချုပ်အင်ကာအရှင်းကတော့တက်ခတ်မှုဟာနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုချိုးဖောက်တဲ့လုပ်ရဖြစ်ရှုတ်ချကြောင်ပြောဆိုလိုက်ပြီးသူတို့ဖွဲ့ကဝန်ထမ်းတွေပါဝင်အပြစ်မဲ့ရဲသားတွေကိုအကြမ်းဖက်တက်ခတ်တဲ့လုပ်ရပေါ်ထိတ်လန့်တုံ့လုံးမှုကြောင်ပြောဆိုခဲ့ပါတယ်ဒီလဆမ်းမိုင်းမှာပဲစကိုင်းတိုင်းစလင်းကြီးမြို့နယ်မှာအရသာ၁၁ယောက်ကိုလွန်ညွေးတပ်ဖွဲ့တွေကပြစ်ခတ်မိရှုတပ်ဖြတ်ခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ရမှာအမေရိကန်နဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာတိုင်ဝမ်ကအပြင်းထန်ဝေဖန်ခဲ့ကြပါတယ်